ပြည်ရင်းမှာအဓိကစားသုံးတဲ့ဆန်အမျိုးအစားတွေတိတ်ကိုကျက်နှစ်သိန်းနီးပါးထိတက်လာတဲ့အတွက်ဆန်စပါးအသင်းချုပ်ကလည်းဆန်တွေကိုမနေ့ကဇွန်လ24ရက်နေ့ကစပြီးတော့လျှော့ဈေးနဲ့ရောင်းပေးနေတာဖြစ်ပါတယ်။ဝယ်ယူတဲ့နေရာမှာဆိုရင်လည်းတကောင်စင်းအထောက်ထားနဲ့အိမ်တောင်စုတစ်ခုကိုတလားစာဆန်တအိတ်ပဲရောင်းချဖို့တတ်မှတ်ထားတာပါ။ရန်ကုန်မြင်းတော်ပွဲရုံနဲ့ဝါဒန်လန်ကုန်စည်တိုင်မှာပဲဒီလိုဈေးလျှော့ရောင်းပေးတာဖြစ်လို့နေရာအများစုမှာတော့ဆန်ကိုဈေးကြီးပေးပြီးဝယ်ယူနေရကြောင်းရန်ကုန်ကဒေသခံတချို့က VOA ကိုပြောပါတယ်။ရက်ကွက်ထဲမှာဆန်ကြောတပီကို7,000လောက်ဖြစ်လာနေတာကြောင့်အခြေခံလူဒန်းစားရက်ကွက်တွေမှာဆန်စပါးအသင်းချုပ်အနေနဲ့အဓိကထားပြီးတော့လိုက်ပြီးရောင်းချပေးစီခြင်းကြောင့်ရန်ကုန်မှာနေထိုင်သူတူကပြောပါတယ
်ဆန်ပေးတာတော့မရှိဘူးဒီဘက်မှာအတန်လည်းမကြောက်ဆန်အဝယ်စားနေရတယ်အဲ့ဒီဆန်ပေးတယ်ဆိုတဲ့ကိစ္စကဘရင်နောင်တစ်ခုလည်းရှိတယ်ဘရင်နောင်အဲ့ဒီပွဲရုံနောင်မှာနှစ်ခုလည်းရှိတယ်ဟိုကချော့သေးနဲ့ရောင်းနေတာပေါ့အခုဒီမှာ6,000ဆို7,500အဲ့လိုမျိုးနဲ့ရောင်းမိတာချိုးဘောကျန်းဆိုရင်တော့5,000ကျော်ပါတယ်တပီလေအနေဆုံးကတော့အဲ့300 90ကို60ကိုပေါ့နော်90ကတော့အဲ့5,000 6,000ရှိတယ်မစားလို့လည်းမရဘူးလေအကျန်းကြတော့လေဒီလူကြီးကြီးရဲ့အိမ်သာအစီအစဉ်အေးမာဝါလို့ရမယ
်ဆန်စပါးအတင်းချုပ်ကရှူဘူပေါ်ဆမ်မွေးတဲ့အိတ်ကိုကြက်3,500နဲ့3,500ကြားတတ်မှတ်ထားပြီးတော့စီကုံတဲ့အတင်းကတော့စောင်းစီတပိတ်တာကို9,400တတ်မှတ်ထားပါတယ်ဒါပေမဲ့ရောင်းချတဲ့နေရာကိုသွားဝယ်မယ်ဆိုရင်လည်း9,400ကျက်နဲ့အတိအကျဝယ်လို့မရတယ်လို့တစ်ခါဝယ်ရင်လည်း50တားလောက်ပဲဝယ်လို့ရကြောင်းသူကပြောပါတယ
်သူတို့ဒီမှာနေရတာတော့9,600ကိုဘယ်နည်းတည်းရမှာဘယ်နည်းသိတာရောင်းမိပါရဲ့ဆိုတာစိုင်းပုတ်တယ်ရှိတာလူတွေများလာပြီးအဲ့လိုတန်းစီရဲ့လူတွေများလာပြီးဆိုရင်အယောက်20လောက်ပဲပြီးပြီးတော့ပုံပြီးဆိုပြီးတော့အဲ့လိုဆက်ထားပလိုက်တော့အာစီလို့ဝါရီတာတပူးလို့ပြီးမနေ့အစောကြီးအဲသွားတန်းစီသူတို့တုံးရင်ကြပြပေးမှသေးတဲ့လူတွေရမယ်မသေးတဲ့လူတွေရ
လက်လီစတိုးဆန်ကြီးတချို့ကတော့ဆန်နဲ့စီတွေကိုအယောင်းစင်တာပေါ်ကနေတင်းစီထားလို့ဝယ်လို့မရကြောင်းရန်ကုန်မှာနေတဲ့အင်ရှင်မတူးက view ကိုပြောပါတယ
်ဟိုဘက်မှာအိုရှင်သွားတဲ့နေရာတော့အဲ့လိုအမေထွားတယ်မရှိဘူးပိတ်အကုန်လုံးခြားထားတယ်စီပုံးတွေဆိုလည်းကျွတ်ကျွတ်တက်တက်ပဲစီထားတယ်အများကြီးစီထားပြီးတော့ဆန်ဆိုလည်းချီလို့မရှိတာကောင်တာအကုန်လုံးလေဟိုဆန်အိတ်ကပတ်ကင်းအိတ်ကလေးတွေလေနဲ့ရောင်းနေကောင်တာပေါ့အဲ့ဒီမှာလုံးဝမရှိစီရတဲ့ရန်စီကြီးကလည်းပဲစီလို့ပဲရောစီလို့တစိမ့်နေဟာရောစီရအဲ့လိုမျိုးစောင်းစီကလုံးဝဝယ်မရဒီမှာရဲ့ဝင်မြားတိုင်တာရမှာအခုကနေမှာပါမရအောင်ရန်ကုန်ပဲစီတန်းတော့တွေ့တယ်နောက်တော့ဟိုကုတ်တူဘာလို့တော့တွေ့တယ်ငင်းရဟာတွေတွေ့
တချို့ကလည်းခွဲတန်းနဲ့ဝယ်လို့ရထားတဲ့ဆန်နဲ့စီတွေကိုဈေးကောင်းပေးဝယ်တဲ့ရက်ကွက်ထဲကဆိုင်တွေမှာတစ်ဆင့်ပြန်ရောင်းချပြီးတော့ဝင်ငွေရှာကြပါတယ်ဒီလေးထမျိုးကအရင်အရသာအစိုးရလက်ထက်မှာလုံးဝပပျောက်သွားတာကနေစစ်ကောင်စီလက်ထက်မှာတကြောပြန်ဖြစ်လာတယ်လို့ပြောကြပါတယ်ဆန်စပါးအတင်းချုပ်ကတော့သူတို့လျှော့ဈေးနဲ့ရောင်းချပေးနေတဲ့ဈေးနှုန်းဟာတနင်္ဂနွေလုံးမှာတပြင်းကြီးရောင်းချပေးရမယ့်ဈေးဖြစ်တယ်လို့အသင်းတော်ရှိသူတွေကတုံ့ပြန်ထားပါတယ်။နေကဆန်တွေဝင်လာရင်တော့ဆန်စပါးအသင်းချုပ်ကတတ်မှတ်ထားတဲ့ဈေးနှုန်းဝင်ကျင်မှာပဲတနင်္ဂနွေလုံးကဆန်ဆိုင်တွေအနေနဲ့ရောင်းချပေးရမှာဖြစ်ကြောင်းပြည်တွင်းသတင်းဌာနတချို့ကဆန်စပါးအသင်းချုပ်ကတုံ့ပြန်ဖြစ်ကြားထားပါတယ်ခင်ဗျ။